အင်းရဲစင်ငံကရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကြားဆွေးနွေးမှုတွေမှာတိုးတက်မှုရှိတယ်လို့အင်းရဲစတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဌာနေပြန်လာနိုင်ရေးပြင်ဆင်မှုတွေကိုနိုင်ငံဆိုင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုစနေနေ့တနင်္ဂနွေနေ့တွေမှာရှင်းလင်းပြောပြခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဗစာကကုတူပလောင်ဒုက္ခသည်စခန်းမှာဒုက္ခသည်ခေါင်းဆောင်လေးနဲ့ဆွေးနွေးခဲ့တဲ့နိုင်ငံတိုင်းဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတနင်္ဂနွေနေ့မှာသတင်းထုတ်တွေကိုအခုလိုပြောဆိုခဲ့ပါတယ
် And we try to explain the preparations for their return and we have in principle agreed to
ဒုက္ခသည်တွေဌာနပြန်ရေးအတွက်ပြင်ဆင်မှုတွေကိုရှင်းပြဖို့ကြိုးစားခဲ့တဲ့အကြောင်းနောက်ကန္တာ၃ရက်ကိုထပ်ပြီးဆွေးနွေးကြဖို့အခြေခံအချက်သဘောတူခဲ့ပြီးဒီထဲကတစ်ခုကတော့ဆက်ပြီးတော့ဆွေးနွေးကြဖို့ဖြစ်တယ်ဒုက္ခသည်တွေကိုဌာနပြန်ခေါ်ရေးလိုလားတဲ့အကြောင်းအထူးသဖြင့်ဒီမှာရှိတဲ့444ယောက်သောဟိန္ဒူလူမှုအတိုင်းဝိုင်းဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဝန်ကြီးအဆင့်ဆက်ပြီးဆွေးနွေးသွားပါမယ်လို့နိုင်ငံတိုင်းဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကသတင်းထုတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲတွေကတိုးတက်မှုရှိတယ်ဆိုလဲဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်နာမိုဟာမက်အဘူခါလန်ကပြောပါတယ်။နောက်ထပ်ဆွေးနွေးမှုတွေထပ်လုပ်သွားကြမှာဆိုလဲဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကတင်းငင်းငင်းမှာပြောပါတယ်။နှစ်ဖက်ဆွေးနွေးမှုတွေထပ်လုပ်ဖို့အရှိတောင်အာရှနိုင်ငံတွေကကိုယ်စားလှယ်တွေဆွေးနွေးပွဲမှာပါဝင်ဖို့နောက်ဟိန္ဒူနဲ့ခရစ်ယာန်ရိုဟင်ဂျာတွေဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးတွေနဲ့ဆွေးနွေးကြဖို့သဘောတူခဲ့ကြတာပါ။ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တို့ဖြစ်တဲ့မိုဟစ်ဦးလာကတော့ဒုက္ခသည်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်လိုချင်ကြောင်းရခိုင်ပြည်နယ်ကိုပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလိုချင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒုက္ခသည်တွေအနေနဲ့အစိုးရကဆောက်လုပ်ထားတဲ့စခန်းတွေမှာမနေလိုပဲကိုယ့်ရွာကိုပြန်လို့တဲ့အကြောင်းနဲ့တင်းကြခဲ့တဲ့အကြောင်းသူကပြောပါတယ်။မြန်မာဆွေရကိုယ်စားလှယ်အဖွဲ့ဘက်ကစိတ်ရှည်လက်ရှည်နှာထောင်ခဲ့ကြောင်းနောက်တစ်လအကြာမှာအဖြေနဲ့အတူပြန်လာပြီးဆက်လက်ဆွေးနွေးကြဖို့ကိုလည်းပန်ကြားလိုက်တယ်လို့သူက EFP သတင်းအေဂျင်စီကိုပြောပါတယ်။မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်မပြုသေးတယ်လို့နိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအရဆောင်ရွက်ရမယ်လို့ပြောဆိုထားစေဖြစ်ပါတယ်။